မြန်မာနိုင်ငံကပဋိပက္ခပြဿနာတွေပြေလည်စေရေးအတွက်ဗီယက်နမ်နဲ့ဂျပန်နှစ်နိုင်ငံကြားအတူလက်တွဲလှုပ်ဆောင်သွားမှာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုခီရှိတာကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်ဂျပန်ဝန်ကြီးချုပ်ရဲ့၃ရက်ကြာဗီယက်နမ်ခရီးစဉ်အတွင်းအခုလိုပြောဆိုလိုက်တာပါ။
မြန်မာ情勢への連携でも一応いたしました。北朝鮮への対応での緊密な連携を確
認。မြန်မာနိုင်ငံတွင်အခြေအနေနဲ့ပတ်သက်လို့ဗီယက်နမ်နဲ့ဂျပန်အတူပူးပေါင်းဆောင်ရွက်သွားပါမယ်။မြောက်ကိုရီးယားပြဿနာဖြေရှင်းရေးမှာလည်းနှစ်နိုင်ငံအကြီးကလက်တွဲဆောင်ရွက်သွားမှာပါ။ဒါအပြင်တောင်တရုတ်ပင်လယ်ပြင်အတွင်းရှီရင်ဆွဲအနေထားပြောင်းလဲသွားအောင်တဖက်သက်အင်အားသုံးလှုပ်ဆောင်နေတဲ့လောက်ရကိုလက်မခံပါဘူးလို့မစ္စတာခီရှိရာကပြောသွားတာပါ။တောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်ကလူလုံကျွန်းအထုတွေတိစောက်နေတာကိုသူကရည်ညွှန်းပြောဆိုတာဖြစ်ပါတယ်။ယူကရိန်းစစ်ကိုချက်ချင်းရပ်ဖို့အရေးကြီးကြောင်းလဲဂျပန်ဝန်ကြီးချုပ်ကတနင်္ဂနွေနေ့မှာအလေးထားပြောပါတယ်။ယူကရိန်းနိုင်ငံရဲ့လွတ်လပ်ရေးအချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နိုင်ငံတကာစည်းမျဉ်းတွေအတိုင်းနယ်နိမိတ်သတ်မှတ်ချက်ကိုလေးစားလိုက်နာရမယ်လို့ဟနွိုင်းမြို့တော်မှာဗီယက်နမ်ဝန်ကြီးချုပ်ဖန်မင်းချင်းနဲ့တွေ့ဆုံမှုအပြီးပူးရဲပြုတ်လုတဲ့သတင်းစာရှင်းလင်းပွဲအတွင်းဂျပန်ဝန်ကြီးချုပ်ကပြောဆိုခဲ့တာပါဗီယက်နမ်ဂျပန်တန်တမာဆက်ဆံရေးအထူးထောင်ချင်းအနှစ်50ပြည့်အဖြစ်ဂျပန်ဝန်ကြီးချုပ်အခုလိုလာရောက်လည်ပတ်တာပေါ့ဂျပန်ဝန်ကြီးချုပ်အခုလိုလာရောက်လည်ပတ်တာဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ခီရှိရာရဲ့ရှေ့ရက်ကြာနိုင်ငံတကာခီးစဉ်အတွင်းဗီယက်နမ်နိုင်ငံကဒုတိယမြောက်ခီးစဉ်ဖြစ်ပြီးစနေနေ့တုန်းကအင်ဒိုနီးရှားနိုင်ငံကိုပထမဆုံးတွားရောက်ခဲ့တာပါဗီယက်နမ်ပြည်ရင်ထိုင်းအီတလီနဲ့ဗြိတိန်နိုင်ငံတွေကိုတွားရောက်မှာဖြစ်ပါတယ်ခင်ဗျာ